ရခိုင်ပြည်နယ်ကရိုဟင်ဂျာထောင်ထဲချီရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာရဲ့အရေးပေါ်ဆောင်ရွက်မှုလိုအပ်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးဆောင်ဆိုင်စစ်ဆေးရေးမှူးတอมအန်ဒရူးစ်ကပြောကြားလိုက်ပါတယ်။ရခိုင်မှာရိုဟင်ဂျာတွေပေါ်နောက်တစ်ကြိမ်တပ်ဖြတ်နေပုံရတဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းကမတုံ့ပြန်မှုဆိုရင်နောက်ထပ်အပြစ်မဲ့သူထောင်ထဲချီအသက်ဆုံးရှုံးလို့ရမယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ဂျော်ဒူးကရရှိတဲ့ပုံတွေအရဗိုလ်တီတောင်မြို့နယ်နေရာတော်တော်များများမီးလောင်ကျွမ်းထားတာနဲ့တောင်းတဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေကြရတဲ့ဆိုတဲ့သတင်းတွေကိုထုတ်ပြန်ချက်မှထောက်ပြထားပါတယ်။စစ်တပ်ကအင်တာနက်ဖြတ်တောက်ထားတာမို့ရခိုင်မြောက်ပိုင်းကသတင်းအချက်အလက်တွေရရှိနိုင်ဖို့ခက်ခဲနေချိန်မှာတပ်ဖြတ်မှုဖမ်းဆီးခံရပြီးပျောက်ဆုံးသွားမှုကြက်ကြက်ပြန့်ပြန့်မီးရှို့မှုတွေရှိနေတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေစိုးရိမ်စရာကောက်လောက်အောင်ထွက်ပေါ်နေရနေတယ်လို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးဆောင်စစ်ဆေးမှုကပြောပါတယ်။ဒီသတင်းတွေကြောင့်နိုင်ငံတကာတိုင်းဝိုင်းအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီလို့ပြောပြီးတော့သူကတောင်းဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ထားတဲ့စစ်တပ်ရခိုင်တပ်တော် AA အဖြစ်အာဆာရိုဟင်ဂျာအဖွဲ့အပါဝင်ရိုဟင်ဂျာအဖွဲ့တွေလှုပ်ရှားနေကြတာမို့အဲ့ဒီအဖွဲ့တွေအားလုံးအနေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေအတိုင်းလိုက်နာကြဖို့နဲ့အပြစ်မဲ့ရသားတွေရဲ့အသက်တွေကိုကာကွယ်နိုင်အောင်လိုအပ်တာမှန်သမျှလုပ်ကြဖို့တောင်းဆိုတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ရှင်။